အမေရိကန်မှာတိုက်မိပြီးပြက်ကျခဲ့တဲ့လေယာဉ်တွေပြန်ဆန်းမှုမှတ်တမ်းကို NTSB စုံစမ်းရေးအဖွဲ့ကစစ်ဆေးနေပါပြီ။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်နားမှာခီးသည်တင်လေယာဉ်နဲ့စစ်ဟတ်ယာဉ်တိုက်ခဲ့ပြီးကနဦးသုံးသက်ချက်ကိုရက်30အတွင်းထုတ်ပြန်မယ်လို့ဒီအမေရိကန်ရက်ဘက်လေကြောင်းမတော်တဆမှုစုံစမ်းစစ်ဆေးရေးအဖွဲ့ NTSB ကမနေ့ကပြောလိုက်တာပါ။ခီးသည်တင်လေယာဉ်ရဲ့လေယာဉ်ပြန်ဆန်းမှုမှတ်တမ်းတင် Black Box တွေကိုရှည်တဲ့ကနေပြန်လည်ဆယ်ယူတွေ့ရှိခဲ့တာကြောင့်ဘာကြောင့်ပြက်ကျခဲ့လဲဆိုတာသုံးသပ်နိုင်မှုတာဝန်ရှိသူတွေစစ်ဆေးနေကြပြီလို့ NTSB ဘုတ်အဖွဲ့ကပြောခဲ့ပါတယ်။ဗိုလ်တူနေ့ညကဝါရှင်တန်မြို့တော်နဲ့ကပ်နေတဲ့ဗာဂျီးနီးယားပြည်နယ်မှာရှိတဲ့ Ronald Reagan လေဆိပ်ကိုဆင်ဆက်ခံပြီးခီးသည်တင်လေယာဉ်နဲ့ပုံမှန်လေ့ကျင့်ရေးလုပ်နေတဲ့စစ်ရဟတ်ယာဉ်တို့တိုက်ခိုက်မိခဲ့တာပါ။လေယာဉ်ပေါ်ပါသွားသူ64ယောက်နဲ့စစ်ရဟတ်ယာဉ်ပေါ်ပါသွားခဲ့သူစစ်သား300ယောက်လုံးအသက်ရှင်မှုမဖြစ်နိုင်ဘူးလို့တာဝန်ရှိသူတွေကပြောထားပါတယ်ခင်ဗျာ။